အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တိုက်ခိုက်ရေးတာဝန်ကိုလာမယ့်လပိုင်းနေ့အတွင်းအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်မူစတာဖာအယ်ခါဟီမီနဲ့အမေရိကန်သမ္မတတို့အင်ဂျူရောဆွေးနွေးပွဲအတွင်းသမ္မတဘိုင်ဒန်ကအခုလိုကြေညာတာပါ
။ I think things are going well. Our role in Iraq will be as a dealing with not
President သမ္မတဘိုင်ဒန်ကအီရတ်နိုင်ငံတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခန်းကဏ္ဍတစ်ကတော့ ISIS လို့ခေါ်တဲ့အစ္စလာမ်ရဲ့အစွန်းရောက်တဲ့အရေးကိုင်းတွယ်နိုင်ရေးကူညီပေးဖို့နဲ့လေ့ကျင့်မှုနဲ့ထောက်ပံ့မှုကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပေမဲ့ဒီနှစ်ကွန်ဘတ်အရောက်မှာအမေရိကန်တပ်ဖွဲ့တွေအနေနဲ့တိုက်ခိုက်ရေးလုပ်ငန်းတွေဆက်လုပ်တော့မှာမဟုတ်ကြောင်းသမ္မတကအီရတ်ခေါင်းဆောင်နဲ့အတူအင်ဂျီရောရုံးကတ်မှာတရင်တော်တဦးရဲ့အမေကိုဖြေချခဲ့တာပါလက်ရှိအီရတ်နိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2500လောက်ရှိနေတာမှာတပ်ဖွဲ့ဝင်ဘလောက်ဆက်ပြီးထားမလဲဆိုတာကိုတော့သမ္မတဘိုင်ဒန်ကဖြေဖို့ညင်ပါတယ်အခုကိစ္စကလုပ်ငန်းတာဝန်ပြောင်းလဲတာသာဖြစ်ကြောင်းအီရတ်ခေါင်းဆောင်နေနဲ့ထိတွေ့ဆက်ဆံမှုကိုအဆုံးသတ်တာမျိုးဒါမှမဟုတ်လေအီရတ်မှာအမေရိကန်တပ်ဖွဲ့တွေရှိနေမှုနဲ့မိဖက်ဆောင်ရွက်မှုတွေကိုဖယ်ရှားလိုက်တာမျိုးမဟုတ်ကြောင်းအင်ဂျူရောပြန်ကြားရေးတာဝန်ခံကလည်းဆွေးနွေးပွဲမတိုင်ခင်ကသတင်းထောက်တွေကိုရှင်းလင်းထားပါတယ်ရှင်